အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားမှာဆက်ဆံရေးတိုးတက်ကောင်းမွန်စေဖို့နဲ့အချိန်နှေးနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုရှေ့တိုးစေဖို့ရည်ရွယ်ချက်နဲ့နှစ်နိုင်ငံတာဝန်ရှိသူတွေဟာအိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။အိန္ဒိယပြည်ထောင်စုဝန်ကြီး GK ပီလိုင်းနဲ့ပါကစ္စတန်ပြည်ထောင်စုဝန်ကြီးချောင်ဒရီကာမာဇာမန်တို့ရဲ့တွေ့ဆုံမှုမှာ2008ခုနှစ်မွန်ဘိုင်းမြို့အကြမ်းဖက်တိုက်ခိုက်ခံရမှုကိစ္စနဲ့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးပြည်ဝင်ခွင့်ဗီဇာရှော့ပေါ်ရေးတွေပါဝင်တဲ့ကိစ္စရပ်တော်တော်များများနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ပထမရက်ဆွေးနွေးပွဲဟာအင်မတန်မှအပြည့်သဘောဆောင်တယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးကပြောပါတယ်။ဗုဒ္ဓဟူးနေ့ကျရင်လည်းအိန္ဒိယနဲ့ပါကစ္စတန်ကြားမှာကစားကြမယ်။ကမ္ဘာခရစ်ကတ်ဆီမီဖိုင်နယ်ပွဲကြည့်ဖို့ပါကစ္စတန်ဝန်ကြီးချုပ်ယူဆစ်ရာဇာဂီလာနီကိုအိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းကဖိတ်ကြားထားပါတယ်။ကောင်းဆောင်နှစ်ယောက်ခရစ်ကတ်ပွဲကိုပန်ချက်ပြင်းနဲ့မှကြည့်ကြဖို့စီစဉ်ထားပါတယ်။အိန္ဒိယနဲ့ပါကစ္စတန်ကြားမှညဉ့်ညံ့ရေးဆွေးနွေးပွဲတွေဟာ2008ခုနှစ်ကမွန်ဘိုင်းမြို့မှာအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးကလေးကပြတ်သွားခဲ့တာပါ။လူပေါင်း166ယောက်သေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဟာပါကစ္စတန်မှာအခြေစိုက်တဲ့အကြမ်းဖက်အဖွဲ့တွေရဲ့လက်ချက်လို့အိန္ဒိယဘက်ကဆွဆွဲထားတာဖြစ်ပါတယ်။